Welcome to the Voice of America in Burmese.
ဘေကင်းရန်ကင်းမင်္ဂလာပြေဝရမနေ့ကင်းဖြစ်ကြပါပြီခင်ဗျာ VOA American တန်ရဲ့2023 January 30ရက်တနင်္လာမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြည့်စွက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမောင်စုံမင်းမာဒီနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေထဲမှာတော့တိုက်လေနေပြီးကိုယူကရိန်းကတောင်းခံထားပေမဲ့ဂျာမနီဝန်ကြီးချုပ်ကပယ်ချလိုက်ပါတယ်အီရန်ကာဝေးပစ္စည်းစစ်ရုံးအဝေးထင်း drone နဲ့တိုက်ခတ်ခံခဲ့ရပါတယ်စတဲ့ထိတ်ထင်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုခမောင်စုံမင်းနဲ့တူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေအပြည့်သတင်းပေးဖို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမှာတခုကတော့
ကတော့ဘုံနှလုံးကိုနေတဲ့ support ပြည်သာတန်ရမရှိနေရတော့ဘယ်လိုကိုလာပြည်ရတဲ့လေမေဂျန်ပြည်ရတဲ့ဆို
ကရင်ပြည်နယ်မှာစစ်ကောင်စီတပ်တွေကိုနယ်မြေခံ PDF တွေကမိုင်းဆွဲတိုက်ခိုက်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ကြရမှာပါအဲ့ဒီနောက်မြန်မာစစ်ကောင်စီအားတိုင်းပြည်ကိုဒုက္ခမျိုးစုံတွင်းတဲ့ကြောင်းလှုပ်ဆောင်နေတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကပြစ်တင်ရှုံချလိုက်တဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သတင်းပတ်ဆင်ကဏ္ဍတွေဖြစ်ကြတဲ့မြမဒီမိုကရေစီရေးရာကပ္ပမြမမီဒီယာမြင်ကွင်းမြင်ကွင်းကျဲမှတ်စုမြမပြည်ကပေးစာကဏ္ဍထူးစားထူးခြားစမ်းပြသတင်းများစတာတွေကိုကြီးစုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ကပြောပြပေးမှာပါခင်ဗျာ
။ယူကရိန်းတွေဂျာမနီနိုင်ငံကချစ်တက်လေနေပေးဖို့မှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ်အော်လာဖ်ရှော့စ်ကထပ်လောင်းပြောကြားလိုက်ပါတယ်။ရုရှားချုပ်ချော်မှုကိုတွန်းလှန်မှုအနောက်နိုင်ငံတွေကအစစ်မြေလက်နက်တွေအကူအညီပေးကြဖို့ယူကရိန်းကထပ်မံတောင်းခံနေချိန်မှာပဲဂျာမနီဝန်ကြီးချုပ်ကတင်းငွေနေမှာပြောလိုက်တာပါတင်းပတ်တင်းနဲ့ချီအခြေတင်ဆွေးနွေးမှုတွေနဲ့မဟာမိတ်တွေရဲ့ဖိအားတွေကိုရင်ဆိုင်ခဲ့ရပြီးတဲ့နောက်ဂျာမန်နိုင်ငံလုံးလက်ပတ်တူအစစ်မြေတင်ကား14စင်းပေးပို့ဖို့နဲ့တခြားဥရောပနိုင်ငံတွေကလည်းအလားတူပေးပို့ကူညီကြဖို့ဂျာမန်ဝန်ကြီးချုပ်ကပြီးခဲ့တဲ့ပေါ်တူးနေမှာလက်ခံခဲ့တာဖြစ်ပါတယ်ယူကရိန်းကိုဂျာမနီကတင်ကားတွေပေးဖို့ဂျာမန်ဝန်ကြီးချုပ်ဆုံးဖြတ်ချက်နဲ့တစ်ချိန်တည်းမှာပဲအမေရိကန်ကလည်းအစစ်မြေအဗရန်စတင်ကား30စင်းပေးဖို့ကြေညာခဲ့တာပါယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကတော့အမေရိကန်နဲ့ဂျာမန်စုအဖွဲ့ရဲ့ဆုံးဖြတ်ချက်ဟာစစ်တမ်းတဲ့တိုင်းပြည်အတွက်ကြီးမားတဲ့ပံ့ပိုးကူညီမှုဖြစ်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်ဒါပေမဲ့လည်းရုရှားတပ်တွေကိုတွန်းလှန်ဖို့အတွက်မြောက်တန်တိတ်စာချုပ်ဖွဲ့နေတိုးမာမိတ်ဖွဲ့ကတိုက်လေရင်တွေတာဝန်ပြည့်မစ်ဆိုင်တုံးတွေပါဝင်လက်နက်ကြီးတွေအရေးကြီးလိုအပ်နေစေဖြစ်တဲ့အကြောင်းယူကရိန်းသမ္မတကချက်ချင်းဆိုသလိုထပ်မံတောင်းခံခဲ့တာပါဂျာမန်ဝန်ကြီးချုပ်ကတော့တင်ကားတွေပေးပို့ကူညီမဲ့အစီအစဉ်ကိုအပြင်းထန်ဝေဖန်ထားတဲ့ရုရှားနဲ့စီးရီးယားတင်းမာမှုတွေကြီးထွားလာမဲ့အန္တရာယ်ရှိတယ်ဆိုပြီးသတိပေးထားပါတယ
်နေတိုးခေါ်မြောက်အတ္တလန္တိတ်ကာကွယ်ရေးစာချုပ်အဖွဲ့ဝင်ဖြစ်ရေးကြိုးပမ်းနေကြတဲ့ဖင်လန်နဲ့ဆွီဒင်နှစ်နိုင်ငံမှာဖင်လန်ကိုအရင်လက်ခံမဲ့သဘောမျိုးတူရကီသမ္မတကပြောပါတယ်ဆုံးဖြတ်ချက်ကိုကြားရရင်ဆွီဒင်နိုင်ငံကအံ့အားသင့်သွားလိမ့်မယ်လို့လည်းပြောပါတယ်
။ Ich habe da Finlandia ile ilgili farklı bir mesaj verebiliriz. Ve Finlandia ile ilgili farklı mesaj
verdiğimiz အဲ့လိုအရင်ဖင်လန်အတွက်ပုံစံတစ်မျိုးနဲ့ပြောရမှာဖြစ်ပြီးဒီလိုသတင်းစကားပါတဲ့အခါမျိုးမှာဆွီဒင်အနေနဲ့တော်တော်ကိုတုံ့လှုပ်သွားနိုင်တယ်လို့တူရကီသမ္မတ Recep Tayyip Erdoğan ကတင်းငွေတွေကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ခဲ့ပြီးနောက်မနစ်ကဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုတပ်ဖွဲ့ဝင်ခွင့်ရှောက်ထားခဲ့ပါတယ်။နေတိုတပ်ဖွဲ့မှပါဝင်ကြတဲ့နိုင်ငံအားလုံးကထောက်ခံမှသာအဖွဲ့ဝင်အဖြစ်လက်ခံရမယ်ဆိုတဲ့စည်းမျဉ်းရှိတဲ့အတွက်သူတို့နိုင်ငံနှစ်နိုင်ငံစလုံးကရှောက်ထားချက်ကိုတူရကီနဲ့ဟန်ဂေရီတို့ကတရားဝင်သဘောတူညီခြင်းမရှိသေးပါဘူး။တူရကီကဖင်လန်ကိုလက်ခံမဲ့သဘောမျိုးပြောဆိုလိုက်ပေမဲ့ဆွီဒင်ကိုတော့ကာဒစ္စတန်စစ်သွေးကြွတွေကိုလက်ခံထားတယ်ဆိုတဲ့စွပ်စွဲချက်နဲ့ငြင်းပယ်ထားပါတယ်တူရကီအစိုးရကို1984ခုနှစ်ကတည်းကကတ်အလုံသမားပါတီ PKK လက်နက်ကိုင်တွေကတိုက်ခိုက်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကဆွီဒင်နိုင်ငံစတော့ဟ ோம் မြို့တော်မှာလက်ရာစွန်းနိုင်ငံရေးသမားတွေကအစ္စလမ်ဘာသာဝင်တွေရဲ့ကိုရန်ကျမ်းစာအုပ်ကိုမီးရှို့ဆန္ဒပြခဲ့ကြပြီးတဲ့နောက်ဆွီဒင်နိုင်ငံရဲ့နေတိုးအဖွဲ့ဝင်လျှောက်ထားတဲ့ကိစ္စကိုတူရကီနိုင်ငံဘက်ကဆိုင်းငံ့လိုက်တာဖြစ်ပါတယ်ခင်ဗျာ
။ UN နိုင်ငံ11 Isfahan မြို့ကကာကွယ်ပစ္စည်းစစ်ရုံကိုပုံတက်ဆင်ထားတဲ့အဝေးထိန် drone တွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ကြောင့်ထိခိုက်ပျက်စီးမှုတွေရှိတဲ့အကြောင်းတင်းနှုံနေနေမှာ UN အာဏာပိုင်တွေအတိအပြုပြောဆိုလိုက်ပါတယ်။နိုင်ငံတကာနဲ့တင်းမာမှုတွေပေါ်ပေါက်နေချိန်ကြုံခဲ့ရတဲ့တိုက်ခိုက်ခံရမှုဟာဘသူလက်ချက်ဆိုတာကိုတော့ UN ကာကွယ်ဝန်ကြီးဌာနကမပြောပါဘူး။အရှေ့လက်ပိုင်းဒေသမှာရန်ဘက်ဖြစ်တဲ့ Israel နဲ့တင်းမာမှုတွေပေါ်ပေါက်နေသလို UN နျူကလ িয়ার ရေးကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့စစ်ဆင်ညှိနှိုင်းမှုတွေမအောင်မမြင်ဖြစ်နေချိန်မှာပဲ UN ဟာ drone ရင်တွေနဲ့တိုက်ခိုက်ခံရပြီး Israel ရဲ့လက်ချက်ဖြစ်မယ်လို့လည်းတန်ရရှိနေကြပါတယ်။ချိန်ထဲမှာပဲတီရန်မျိုးတော်ကအဇာဘိုင်ဂျန်တန်ယုံမှာတနင်္သမာတူးလက်ချက်နဲ့လွန်ကျွေးတာဝန်ခံအကြီးအကဲတည်ဆုံပြီးလူနှစ်ယောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကြောင့်အင်းနီချင်းအဇာဘိုင်ဂျန်နဲ့လည်းတင်းမာမှုတွေပေါ်ပေါက်နေတာပါ။ Isfahan မျိုးကစစ်ရုံကိုစနေနောက်ပိုင်းတိုက်ခိုက်ခဲ့တဲ့ drone ယာဉ်3စင်းနဲ့2စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းကာဝေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။ဒဇင်းကတော့အစာအုပ်ကိုထိမှန်ပြီးခေါင်းမုံအနှင်းငယ်ပျက်စီးသွားပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးဆိုပြီးတော့လည်းပြောဆိုထားပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့အလယ်ပိုင်းဒေသ3ရက်ကြာခီးစဉ်အဖြစ်တနင်္ဂနွေနေ့ကအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုပထမဆုံးဝင်ရောက်ပါတယ်။အရှေ့အလယ်ပိုင်းဒေသမှာလက်ရှိဖြစ်ပွားနေတဲ့အစ္စရေးနဲ့ပါလက်စတိုင်းအင်ကြားအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတာနဲ့ယူကရိန်းစစ်ပွဲမှာရုရှားကိုအီရန်ကပံ့ပိုးပေးနေတာတွေကိုအဓိကထားဆွေးနွေးမဲ့အကြောင်းအရာတွေဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာကိုင်ရိုမြို့ကနေပြီးခဲ့တဲ့ရက်ပိုင်းကဂျူးဖျားရှင်ကိုကြောင်းတိုက်ခိုက်ခံရတဲ့ဂျေရုဆလင်မြို့ကိုဒီကနေ့တနင်္လာနေ့မှာသွားရောက်မှာဖြစ်ပါတယ်။အဲ့ဒီမှာအစ္စရေးအစိုးရတင်းနဲ့ဆွေးနွေးမဲ့အထက်မှာဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသမှာဂျူးအခြေချနေထိုင်သူတွေတိုးချဲ့နေထိုင်နေတဲ့ကိစ္စပါဝင်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်အနေနဲ့ကတော့အခြေအနေတွေငြိမ်းချမ်းတည်ငြိမ်စေဖို့နဲ့ပါလက်စတိုင်းနဲ့အစ္စရေးအကြားဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းပံ့ပိုးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာဂျေရုဆလင်ကနေဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသရာမာလာမြို့ကိုသွားရောက်ပြီးပါလက်စတိုင်းအနာယာအဖွဲ့ရဲ့သမရမာမုတ်အဘတ်စ်နဲ့တခြားအရာရှိတွေနဲ့တွဲဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UM American တာမြန်မာပိုင်းစီစဉ်ရဲ့တင်းလာနေမနခင်တဲ့နေ့ကိုနားဆင်နေရတာဖြစ်ပါတယ်။ပုံရံမင်းကြီး Francis ဆာလာမဲအင်္ဂါနေ့ကျရင်အာဖရိကတိုက်ကမတိမငြိမ်အခြေအနေနဲ့ရင်ဆိုင်နေရပြီးကဘာကြီးကမကြာခဏလိလိရှုခံထားတဲ့နိုင်ငံနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။ Catholic Christian ဘာသာဝင်လူကြီးတဝက်လောက်ရှိနေပြီးကျမ်းမာရေးပညာရေးနဲ့ဒီမိုကရေစီတရားရင်မှာကက်သလစ်ကျောင်းတော်ကအဓိကနေရာယူထားတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူရနိုင်ငံတို့ကိုပုံရံမင်းကြီးဇန်နဝါရီလ31ရက်ကနေဖေဖော်ဝါရီလ5ရက်နေ့ထိတွားရောက်မှာပါခီးစဉ်ကိုတော့မူလကပြည်ရနှစ်ဇူလိုင်လမှာတွားဖို့စီစဉ်ထားတာဖြစ်ပေမဲ့တတ်တော်86နှစ်ရှိဖြစ်တဲ့ပုံရံမင်းကြီးရဲ့ဒူးနာယောဂါကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်တတ်တူထွက်တဲ့ကွန်ဂိုနိုင်ငံနဲ့ယင်းနံထွက်တဲ့တောင်ဆူရနိုင်ငံတို့ဟာတဘာဝအရင်းမြစ်ကျော်ွားတဲ့နိုင်ငံတွေဖြစ်ကြပေမဲ့စီရင်မိုတီမှုပရိပခတ်တွေနဲ့ရင်ဆိုင်နေရတာပါနိုင်ငံရှိပိုင်းကဂိုမာမြို့ကိုသွားမဲ့အစီအစဉ်ကိုတော့စစ်တပ်နဲ့တဘုံတပ်ဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ပေါ်ပေါက်နေတဲ့ကြောင့်ဖြစ်ခဲ့ရပါတယ်တောက်ချန်နေမှာတော့ပိုယန်မင်းကြီးကွန်ဂိုနိုင်ငံကင်ရှာဆာမြို့တော်ကနေထွက်ခွာပြီးဆူရနိုင်ငံဂျူဝါမြို့တော်ကိုခရီးဆက်မှာဖြစ်ပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းကွီတာမြို့ကနေတောင်ပိုင်းကရာချီမြို့ကိုမောင်းနှင်လာတဲ့ခီးသည်တင်ဘတ်စကာဒစီဟာတနင်္ဂနွေနေ့ကဘလူးချီစတန်ပြည်နယ်လက်စ်ဘဲလာခရိုင်မှာမတော်တဆဖြစ်ရာကလူ42ဦးထက်မနည်းသေဆုံးသွားပါတယ်
။ဘဲလာဆေကရာချီကီ तरफ आते हुए एक पुल है पुल बेला चुंगी के करीब
အမတော်တဆဖြစ်မှုကြောင့်42ဦးသေဆုံးပြီး3ဦးဒဏ်ရာရရှိတယ်။ဒဏ်ရာရရှိတဲ့သူတွေကိုစေယုံပို့ဖို့သေးဆုံးသူတွေကိုတော့သေမှုသေခြင်းနဲ့ဘယ်သူဘယ်ဝါဆိုတာသိရှိအောင် DNA မျိုးရိုးဗီဇစစ်ဆေးဖို့တည်ဆောင်သွားကြပါပြီလို့ဒေသခံအရေးပေါ်ကယ်ဆယ်ရေးဌာနရဲ့တာဝန်ခံဖိုင်ဇယ်အစ်တီကဥရဒူဘာသာစကားနဲ့ပြောသွားတာပါအဲ့ဒီကဟာအချိန်လွန်ပြီးတရားတိုင်ကိုတိုင်မိကဂါငယ်ကွေလဲသွားပြီးနောက်6ထဲကိုကြမီးလောင်သွားတယ်လို့လက်စ်ဘဲလာခရိုင်လက်ထောက်ကော်မရှင်နာမင်းကြီးဟမ်ဇာအမ်ဂျုံကတောင်းအမည်ရှိပါကစ္စတန်သတင်းစာကိုပြောပါတယ်အဲ့ဒီတနင်္ဂနွေနေ့မှာပဲပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကတန်ဒာဒမ်ရေကန်နဲ့မှာသင်းမောနစ်ပြီးကလေး10ယောက်သေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဆက်လီပေါ်မှာပါတဲ့ကလေး18ဦးလဲ 18ဦးနဲ့ចောင်းសៀរတူကိုកែសែនနိုင်ပေမဲ့သူတို့အထက်က4ဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဒေါင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကခီးသွားတွေကိုပြည်ဝင်ဗီဇာထုတ်ပေးတဲ့အစီအစဉ်ကိုတနင်္ဂနွေနေ့မှာပြန်ဆမဲ့ကြောင်းတရုတ်ဆိုရကကြေညာပါတယ်ဂျပန်နိုင်ငံကခီးသွားတွေကိုကိုဗစ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေထုတ်ပြန်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကဗီဇာထုတ်ပေးတဲ့အစီအစဉ်ကို၃ဘတ်နီးပါးဆိုင်းငံ့ခဲ့ပြီးနောက်ပြန်ဖွင့်ပေးလိုက်တာပါပြည်ဝင်ဗီဇာပြန်ထုတ်ပေးမဲ့ဆုံးဖြတ်ချက်ကတော့တရုတ်တန်ရုံဝက်ဘ်ဆိုက်မှာကြေညာချက်ထုတ်ပြန်အသိပေးခဲ့တာဖြစ်ပါတယ်တရုတ်နှစ်တခုကာလမတိုင်ခင်ဒီဇင်ဘာလနောက်ပိုင်းမှာပဲတရုတ်ခီးသွားတွေကိုဗစ်ဆန်းသက်စစ်ဆေးမှုတွေလုပ်ဖို့စီကံထုတ်ပြန်လိုက်တဲ့ဂျပန်နိုင်ငံကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကလည်းဇန်နဝါရီလ10ရက်နေ့ကစဂျပန်ခီးသွားတွေကိုပြည်ဝင်ဗီဇာအသစ်တွေထုတ်မပေးဘဲရပ်ဆိုင်းထားတာပါကိုဗစ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့ကန့်ကွက်ဆန္ဒပြမှုတွေကျင်းပခဲ့ပြီးတဲ့နောက်ရုတ်တရက်လျှော့ပစ်လိုက်တဲ့တရုတ်နိုင်ငံမှာယောဂါကူးစက်မှုတွေတိုးလာသလိုကာယယောဂါနဲ့ပတ်သက်တဲ့အချက်လက်တွေကိုပြည့်ပြည့်စုံစုံထုတ်ပြန်ပေးတာမရှိတဲ့ကြောင့်ဂျပန်နိုင်ငံကတရုတ်ခီးသွားတွေအတွက်စီကံသစ်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ
်ဗီတိန်ဝင်းကြီးချုပ်ဆူရှိရာရှိဆူနတ်ကသူ့ရဲ့နိုင်ငံရဲ့နောက်ခံအဖွဲ့အစည်းဖြစ်တဲ့ Conservative Party ရဲ့ဥက္ကဋ္ဌကိုယာတူးကနေဖယ်ရှားလိုက်ပါတယ်ကိုပိုင်ဝင်းဝေဂွန်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြတဲ့ Conservative Party ခေါင်းဆောင် Nephin Zahawi ကိုဝင်းကြီးချုပ်ကထုတ်ပယ်လိုက်ကြောင်းတနင်္ဂနွေနေ့ကကြေညာလိုက်ပါတယ် Zahawi အနေနဲ့ဝင်းကြီးတဦးမှာရှိရမဲ့ကျင့်ဝတ်တွေကိုစိုးစိုးဝါးဝါးချိုးဖောက်နေတယ်ဆိုတာထင်ရှားပါတယ်လို့သူ့ကိုယာတူးကထုတ်ပယ်ကြောင်းဝင်းကြီးချုပ်ကပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်စဟာဝီဟာကွန်ဆာဗေးတစ်ပါတီခေါင်းဆောင်တင်သားမကအစိုးရအဖွဲ့မှလည်းဝန်ကြီးတဦးဖြစ်ပါတယ်။သူ့ရဲ့အခွန်ကိစ္စကိုစုံစမ်းစစ်ဆေးတဲ့လွတ်လပ်တဲ့အကြံပေးရာရှိလော်ဝီမော့ကနတ်ကစဟာဝီရဲ့ပြုမှုကျင့်ကြံပုံဟာနိုင်ငံရေးခေါင်းဆောင်တဦးစံပြုအနေထားနဲ့မကိုက်ညီသလိုရိုးသားပွင့်လင်းမှုလည်းမရှိကြောင်းဝန်ကြီးချုပ်ကိုပေးပို့တဲ့စာထဲမှာရေးသားထားပါတယ်ခင်ဗျာ။VOA American အသံကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာစစ်ကောင်စီကိုကုလသမဂ္ဂကရှုံးချတဲ့သတင်းမတိုင်ခင်မှာကင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးလမ်းသရားတွေတိုက်ခိုက်ဖျက်ဆီးခံရတာတွေလည်းရှိပါတယ်။ကရင်လက်နက်ကင်အဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေအသုံးပြုနေတဲ့သရားတကူကိုမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်၊ကြိုင်းစိတ်ကြီး၊ဖျားတုံးစုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးဇန်နဝါရီလ28ရက်နေ့မနက်မှာတော့ကြိုင်းစိတ်ကြီးနဲ့မူးလုံသွားတဲ့ကားလမ်းမကြီးကဒါလီတရားကိုပူပေါင်းတက်ဖွဲ့တွေဘက်ကမိုင်းခွဲခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။အေးမိုင်းခွဲတော့နှစ်ခါခွဲလိုက်တယ်ဟိုဘက်ဒီဘက်ထိုင်နေဟိုတက်ဖက်နှစ်ဖက်ခိတ်ပေါ့။ကျဲစက်ကြီးအထွက်လိမ့်မှာပေါ့။အဲဒါလီတရားနှစ်ခါဆိုတာဟိုဘက်ထိုင်နေဒီဘက်ထိုင်ပေါ့။အဲ့လိုမျိုးပေါ့။ဟိုတရားကတော့တုံးနေရတော့တုံးနေရတော့ဘယ်လဲတော့မဖြစ်ဘူး။ဒီတရားထိုင်နှစ်ဖက်နဲ့ဖြစ်တယ်။အဲအတားလမ်းမှာဒီမှာပေါ့။
ဒီတရားကိုတော့ဇန်နဝါရီလ26ရက်နေ့ကလည်းမိုက်ခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့လည်းဆိုပါတယ်။ဖျားသုံးစုဒေတာဘက်မှလည်းမနေ့ညကမိုက်ခွဲတိုက်ခိုက်မှုတွေရှိခဲ့တယ်လို့လည်းဒေတာကန်ကပြောပါတယ်
။ဟုတ်ပြီ။ညကတော့ချက်ပွတ်မှာတော့ဘုံနှလုံးကိုယ်ညသုံးချက်ပွတ်။ဒီကတော့တန်ရမရှိဘူး။အဲ့တော့ဒီကြည့်ရပုံစံကြီးနဲ့မိုက်ခွဲအဖြစ်ပါတယ်။ပြောင်းလို့ကြာပြည့်တယ်ကလေးဒီမေဂန်ပြည့်တယ်ကိုခေါ်တယ
်။ဒီရဲ့ပိုင်းမှာပဲကရင်ပြည်နယ်အတွင်းကကော့ကရိတ်ဖျားသုံးစုကြိုင်းစိတ်ကြီးစတဲ့နေရာတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကလည်းအကြဆုံးနေများနေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ကော့ကရိတ်မြို့နယ်ထဲမှာတော့ကြေးရွာ၅ရွာထက်မနည်းမီးရှို့ခံရတာလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲပြီးမီးလောင်တာတွေဖြစ်ခဲ့ပါတယ်။ဒေသခံအရက်သားတွေလည်းသေဆုံးထဏ်ရာရတာတွေလည်းဖြစ်ခဲ့ပါတယ်ရှင်
။ကရင်ပြည်နယ်ဘက်ကသတင်းကနေကုလသမဂ္ဂကသတင်းကိုလည်းပြောချင်ပါတယ်။မြန်မာစစ်ကောင်စီဗိုလ်ချုပ်တွေဟာအာဏာကိုတင်းတင်းကြပ်ကြပ်စုပ်ကိုင်ထားဖို့အတွက်ပြည်သူတွေကိုဗက်ပေါင်းစုံကနေဖိနှိပ်ရက်ဆက်မှုတွေတိုးမြင့်လှုံ့ဆော်နေတာတွေကိုလူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဘိုကတပ်ကပြင်းပြင်းထန်ထန်ရှုံးချလိုက်ပါတယ်။ ဆွစ်ဇာလန်နိုင်ငံဂျနီဘာမြို့ကနေလီဇာရှလိုင်းပေးပို့ထားတဲ့သတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်ခင်ဗျာ။ဤကရဲနှစ်နှစ်တာကာလ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကဒီမိုကရေစီနီးကြာရွေးကောက်ခံအရသာအစိုးရကိုစစ်တပ်အာဏာသိမ်းဖျောက်ချခဲ့စဉ်ကတည်းကမြန်မာနိုင်ငံဟာနှဆိုင်တဲ့ကြောက်ထဲကိုကြာဆင်းသွားပြီးအချက်အတဲမျိုးစုံကြုံတွေ့နေရတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဘိုကာတက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့မဟာမင်းကြီးဘိုကာတက်ရဲ့ပြောရေးဆိုခွင့်ရှိသူဂျယ်ရမီလော်ရန့်စ်ကမြန်မာနိုင်ငံဟာလူအခွင့်ရေးဆိုင်ရာမှာဆိုးဝါးဆုပ်ယုပ်ကြာဆင်းနေပြီလို့ပြောလိုက်ပါတယ်
။ Far from being spared, civilians have been the actual targets.
မြန်မာစစ်တပ်ဟာပြည်သူတွေကိုတိုက်ခတ်ရမှာအမြောက်လက်နက်ကြီးတွေ၊လေကြောင်းကနေပစ်ခတ်မှုတွေ၊တရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေနဲ့ကြေးရွာတွေကိုမီးရှို့ဖျက်ဆီးတာတွေကိုကျူးလွန်နေပါတယ်။
စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့အနည်းဆုံးလူပေါင်း2900နီးပါးတေဆုံးခဲ့တယ်လို့အစိုးရကစားတွေအရသိရှိရပြီးဒါတောင်မှအရေးအတွက်ကိုရှော့ပေါ်ပြီးခန့်မှန်းထားတာလို့ယုံကြည်ရကြောင်းကုလသမဂ္ဂလူအခွင့်အရေးရုံးကပြောပါတယ်။ဒါအပြင်အကြမ်းဖက်နှိပ်စက်တပ်ဖြတ်မှုတွေကြောင့်အရသား9000ဟာလေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြရပြီးလူပေါင်းတသန်း2000လောက်ဟာ IDP ပြည်တွင်းဒုက္ခသည်တွေအနေနဲ့ပုန်းရှောင်နေရတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာအခုလိုဘေးဆိုးကပ်ဆိုးအခြေအနေတွေကနေထွက်ပေါက်ရဖို့ကတော့လွယ်ကူတဲ့အခြေအနေမှမရှိဘူးလို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးတက်ကပြောပါတယ်
Restoring respect for human rights is a key to ending the crisis.
မြန်မာနိုင်ငံရဲ့အကြံပေးခြင်းတွေအတွက်အရေးကြီးတဲ့တော်ချက်တစ်ခုကတော့လူ့အခွင့်အရေးကိုလေးစားလိုက်နာမှုပြန်လည်ရရှိစေဖို့ဖြစ်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီဗိုလ်ချုပ်တွေအနေနဲ့သူတို့ကိုယ်တိုင်ကလွဲပြီးဘယ်သူမှအပြေမရှာနိုင်တဲ့ဆယ်စုနှစ်ပေါင်းများစွာရက်ဆက်ကြမ်းကြုတ်တဲ့စနစ်တစ်ခုကိုအဆုံးသတ်ဖို့ပဲဖြစ်ပါတယ်။တစ်ဆယ်တည်းမှာပဲရသားပြည်သူတွေအပေါ်တိုက်ခိုက်နေတာတွေလူ့အခွင့်အရေးချိုးဖောက်နေတာတွေအပေါ်မှာကျူးလွန်တဲ့သူတွေအနေနဲ့တာဝန်ယူတာဝန်ခံမှုရှိကြရပါမယ
်ပြီးခဲ့တဲ့လကကုလသမဂ္ဂလူမျိုးရေးကောင်စီ UNSC ကနေဆယ်စုနှစ်ခုနှစ်ခုကျော်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရှာရှာပါပါဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့ပြီးနိုင်ငံတော်အကြမ်းဖက်မှုမျိုးစုံချက်ချင်းရပ်တန့်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းပတ်ဆိုင်ကဏ္ဍတွေတင်ဆက်ဖို့ရောက်ရှိလာပါပြီပထမအဦးဆုံးအနေနဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ပါမယ်လာမယ့်ဖေဖော်ဝါရီလ1ရက်ဆိုရင်စစ်အာဏာသိမ်းခဲ့တာနှစ်နှစ်ပြည့်သွားပါပြီတိုင်းပြည်ရဲ့မျိုးဆက်သစ်လူငယ်တွေကလည်းဆေးအနာရှင်စနစ်ကနေလွတ်မြောက်ဖို့ကဏ္ဍအသီးသီးကနေပါဝင်လှုပ်ရှားနေကြပါတယ်လွတ်မြောက်နယ်မြေကိုရောက်ရှိလာတဲ့ရွေးကောက်ခံ NLD လွတ်တော်ကိုယ်စားလှယ်စီသူမောင်ရဲ့အမြင်တွေကိုဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာမတ်အင်ချင်းနိုင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြမဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါလာမယ့်ဖေဖော်ဝါရီလ1ရက်ဆိုရင်မြမနိုင်ငံမှာစစ်အာဏာသိမ်းတာနှစ်နှစ်ပြည့်ပါပြီဒါကြောင့်စစ်အာဏာသိမ်းပြီးရဲ့နောက်ပိုင်းဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေမြမနိုင်ငံကိုဒီမိုကရေစီရေးလမ်းကြောင်းပေါ်ပြန်ပြီးရောက်အောင်ဖလှယ်ရှားနေတဲ့လူငယ်တွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့ NLD လွတ်တော်အမတ်ထဲဒီထဲမှာအသက်အငယ်ဆုံးတဦးလည်းဖြစ်တဲ့နောက်လက်ရှိပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောခွင့်ရလည်းဖြစ်တဲ့ကိုစီတူမောင်ကိုဆက်သွယ်မေးမြန်းထားပါရရှင်။မင်္ဂလာပါကိုစီတူမောင်ရေ
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
အဲ့တော့အခုဆရာနာသိမ့်ပြီးနောက်ပိုင်းမှာလက်ရှိဒီလွှတ်တော်ကိုယ်စားလှယ်တွေဘက်ကလှုပ်ရှားမှုတွေပေါ့နော်အဲ့တော့ကုစီသူမောင်ဒီတာဝန်ယူပြီးတော့လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေအားပြောပြလို့ရမလားရှင
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်အနေနဲ့ကတော့ပြည်တော်သူလွှတ်တော်ကိုစားပြုကော်မတီမှာအဲဒီအခုပါဝင်ပါတယ်နောက်တစ်ခုကတော့နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်လဲကျွန်တော်ပါဝင်နေသလိုတစ်ဖက်မှာအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီပေါ့နော် NUCC ရဲ့ကောင်စီဝင်ဖြစ်လဲရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့အဲဆီလွတ်တဲ့ဒီကိုယ်တည်းထဲမှာကျွန်တော်ပါပါတယ်အဲနောက်ထပ်အခုလက်ရှိကာလမှာတော့ကျွန်တော်တို့အားလုံးကြိုးစားနေတဲ့အတွင်ကူပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပေါ့နော် Transitional Constitution ရေးဆွဲရေး Working Group မှာလည်းကျွန်တော်တို့ပါဝင်နေပါတယ်နောက်ဆုံးပါတွေလုပ်နေလည်းမင်းတော့ကျွန်တော်တို့လက်ရှိအနေထားမှာတော့ဒါအခုစစ်ကောင်စီပေါ့နော်အကြမ်းဖက်စစ်ကောင်စီကနေပြီးတော့စိတ်ကူးယဉ်နေတဲ့2023ခုနှစ်အဲဒီတရားမဝင်အထူးရောင်းရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Joint Action Plan ပေါ်မှာကျွန်တော်တက်ဆိုင်ရပလက်ဖောင်းနေရနေပြီးတော့အကောင့်ထဲပို့ဆောင်ရွက်နေတာရှိပါတယ်ခင်ဗျာအ
ဲ့တော့ဒီ2021 February မှာဆီယနာတိမ့်ခဲ့တဲ့ကိစ္စမှာဒီစန့်ကျင်တာပေါ့နော်တတိုင်းတပြည်လုံးက
ပြည်သူတွေအကုန်လုံးကဒါကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ကြတယ်။အဲဒီလှုပ်ရှားမှုမှာဆိုရင်လူငယ်တွေရဲရင်ရဲနဲ့ဥဆောင်ပါဝင်တာတွေလည်းတွေ့ရပါတယ်။ဆိုတော့အခုနှစ်နှစ်ကြာလာပြီးရဲ့နောက်မှာဒီအာဏာသိမ်းမှုကိုဆန့်ကျင်တဲ့လူငယ်တွေရဲ့လှုပ်ရှားမှုနောက်ဆုံးအခြေအနေရောကိုစီသူမောင်ဘယ်လိုမြင်လဲရှင့
်။လက်ရှိဟိုပါနော်ဟိုຫນွေဥတော်လိုင်းအစအနေပြန်ပြီးတော့သုံးသပ်ရရင်အဲ့ဒီတော့လည်းအစမှာဟိုနေပယ်ဆုံးကလူငယ်တွေပါလာကြတယ်ပေါ့ဥမာအဖင်ဂီတနေပယ်ရသူတွေပါလာတယ်နောက်ပြီးတော့တခြားနီးပညာကျွမ်းကျင်တဲ့လူငယ်တွေပါလာတယ်ဆန္ဒပြမှုတွေမှာစံတက်တဲ့အတွေးခေါ်တွေနဲ့ဆန္ဒပြမှုတွေ performance တွေအများကြီးလုပ်နိုင်ခဲ့တယ်ကဘာရဲ့စိတ်ဝင်စားမှုတွေရတယ်ပေါ့နော်ဆိုတော့အခုအဲ့မှာလူငယ်တွေချေချော်တာတခုရှိတယ်ဒါဘာလဲဆိုတော့တို့ကကျွန်တော်တို့ကလူငယ်တွေပါကျွန်တော်တို့မှာအနာဂတ်ရှိတယ်ဆိုတော့ဆေးအနာတိမ်ပြီးလိုက်တယ်လူငယ်တွေကတို့အနာဂတ်ပျောက်တယ်လို့ခံစားရတဲ့အတွက်ကြောင့်ဒီဒီအခုဆရာနာတိန်းနေဆိုတာကမြန်မာပြည်နိုင်ငံရေးတမိုင်းမှာဟိုယဉ်ကျေးမှုကြီးတစ်ခုလို့ပေါ့နော်ဟိုအစင်လာတစ်ခုလို့ဖြစ်သွားမှာကိုသူတို့ဆိုတယ်အဲ့အတွက်ကြောင့်သူတို့လမ်းမို့တက်လာပြီးတော့ဒီလူတွေလှိုင်းလုံးနေနဲ့ဟလာဆန္ဒပြလို့ရတဲ့အခြေအနေမှာလေလူငယ်တွေကသူတို့ရဲ့တာဝန်ကြီးခဲ့ကြတယ်စောပိုင်းမှာတော့စစ်တပ်ရဲ့ရန်ကားရဆက်မှုသူတို့အနေနဲ့ရေတိုင်းကြီးအဖုံးကြီးဟလာပိုက်တွေနောက်ပြီးတော့တဲအိတ်တွေကားပြီးတော့သူတို့ဟိုခုခံပြီးသူတို့ကိုသူတို့ဟလာdefense လုပ်ခဲ့ကြရတယ်ပေါ့เนาะနောက်ပိုင်းကျတော့ဆန္ဒပြပွဲကနေနောက်ထပ်တစ်ဆင့်သူတို့ကိုယ်တိုင်ဆန္ဒပြတာမဟုတ်တော့ဘဲနဲ့ဆန္ဒကိုလက်တွေ့အကောင့်တွေပေါ်ရမယ်လို့သူတို့နားလည်လာတယ်လို့ကျွန်တော်မြင်တယ်ဆိုလိုတာကယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးနေယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဆန္ဒပြတယ်ဆိုတာဟာတက်ဆိုင်ရာအစိုးရကြီးကနားလည်လက်ခံလာအောင်ပြုပြင်ပြောင်းလဲမှုရှိလာအောင်လို့ထုတ်ဖော်ဆန္ဒပြတာဒါပေမဲ့ယဉ်ကျေးတဲ့လူ့အဖွဲ့အစည်းမဟုတ်ဘဲနဲ့လက်နက်အားကိုနဲ့မယိုင်းနိုင်ထက်စီးနှင်းလုပ်တဲ့လူ့အဖွဲ့အစည်းမှာကျတော့ဆန္ဒကိုပြလို့မရဘူးနားလေပါတယ်အဲ့အတွက်ကြောင့်ဆန္ဒကိုလက်တွေ့အကောင့်တွေပေါ်တဲ့တော်လန်ရေးနောက်တစ်ဆင့်ကိုအားလုံးကတက်လန်းလာကြပြီအဲ့တော့ဘာဖြစ်လာလဲဆိုတော့အခုကျွန်တော်တို့အားလုံးတချို့လူငယ်တွေအားလုံးကအဲဒီဟိုတက်ဆိုင်ရာအီအောင်နေမျိုးတွေကိုရောက်လာခဲ့တယ်အဲ့ဒီမှာခုခံတော်လန်စစ်ကိုအဲဆင်နွှဲမယ်ဆိုတဲ့စိတ်တည်းနဲ့သူတို့အားလုံးကတော်လန်ရေးနောက်တစ်ဆင့်မှာထပ်ပြီးပါလာကြတယ်ဆိုတော့နောက်တစ်ခုကကျွန်တော်သတိပြုမိတဲ့လောက်ပေါ့ဟိုအခုနောက်ပိုင်းမှာပြည်တွင်းထဲမှာရှိနေတဲ့လူငယ်တော်တော်များများသည် passport ရုံးလို့နေရာမျိုးတွေမှာပေါ့နော်အများကြီးတန်းစီပြီးတော့ passport တွေကိုဟိုတိုးဝေပြီးတော့ဟိုစောင့်ဆိုင်းနေတဲ့အမြင်ဝင်တွေလည်းကျွန်တော်တွေ့ရတယ်။အဲ့ဒါကဘာကိုပြောတာလဲဆိုတော့ဟိုမြို့ပေါ်တွေမှာသူတို့မနေချင်တော့ဘူး။ပြောချင်တာကဟိုဖွင့်ပြုလိုက်လို့ရှိလို့ရှိရင်အားလုံးဟာဒီစစ်အုပ်ချုပ်ရေးအောက်မှာတနည်းနည်းနဲ့မပတ်သက်ခြင်းပဲနဲ့ဟိုသူတို့ရဲ့အနာဂတ်အတွက်ကောင်းရာကောင်းကြောင်းသူမဟုတ်သူတို့တွေရဲ့ဒီတိုင်းပြည်အတွက်ကောင်းရာကောင်းကြောင်းတကူနိလန်တစ်ခုခုကိုတော့ရွေးချယ်နေကြတဲ့သူတွေ။အဲ့ဒါစစ်အုပ်ချုပ်ရေးဖြစ်သွားတယ်ဒါကဟိုပွင့်လင်းပါတော့စိုးချိုးတွေပေါ့နော်ဒီတက်ရောက်မှုတွေလို့တော့ဟိုကျွန်တော်ကမြင်တယ်ဆိုတော့ဟိုသတင်းသမားတွေထဲမှာဆိုလဲဒီလိုပဲသတင်းသမားတော်တော်များများလူငယ်တွေကဆိုတော့သတင်းသမားတွေတော်တော်များများလဲအဲဒီအခုဒုတိယနိုင်ငံလိုနေရာမျိုးတွေမှာတင်းရှောင်ပြီးတော့ရောက်ရှိနေတဲ့သတင်းသမားတွေလည်းရှိတယ်တော်ရင်လူမြောက်နေမြေတွေမှာဆက်လက်ပြီးတော့သူတို့ရဲ့သတင်းသမား live ကိုသူတို့ strike လုပ်ရင်းနဲ့ဆက်ပြီးတော့ဟိုရှင်းတန်လှုပ်ရှားနေတဲ့သူတွေလည်းရှိတယ်ဒါမျိုးတွေလည်းကျွန်တော်ဟိုကြုံခဲ့တွေ့ရဘူးပေါ့နော်ဆိုတော့အဲ့လိုမျိုးနေထားတော့မြင်
ဟုတ်ကဲ့အဲ့ဒီမှာဒီဆရာနာတိမ့်မှုကိုဟိုစန့်ကျင်လှုပ်ရှားတဲ့အဲဒီဟိုဟာဆန္ဒပြမှုတွေပေါ့နော်ဒီဆစ်အာနာတိမ့်ပြီးဂါဇာမှာဒီရန်ကုန်မြို့မှာဆိုလို့ရှိရင်လေကိုစီသူမောင်ကိုတိုင်းတဲ့ဒီလွတ်တော်လူငယ်လွတ်တော်အမတ်တအုပ်နေနဲ့ပါဝင်ခဲ့တာတွေ့ရတယ်ဟောပြောတာတွေတွေ့ရတယ်ဆိုတော့အခုဒီ AAPP ဒီနိုင်ငံအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အစီရင်ခံစာအရဆိုရင်လေစစ်ကောင်စီကနေပြီးတော့ဒီလိုဒီမိုကရေစီလှုပ်ရှားမှုတွေကိုဖိနှိပ်တဲ့အတွက်ကြောင့်တည်ဆုံးခဲ့ရတဲ့လူတွေထဲမှာလူငယ်တွေအများစုပါတယ်အထူးသဖြင့်အသက်16နှစ်ကနေပြီးတော့ဒီ30ကျော်အရွယ်ပတ်ဝန်းကျင်900ကျော်လောက်ပါဒီဖိနှိပ်မှုကြောင့်ပေါ့နော်တည်ဆုံးခဲ့ရတယ်ဆိုပြီးတော့ပူဖော်ပြထားတယ်နောက်လူငယ်တွေထောင်ထဲချပြီးတော့လည်းဖမ်းဆီးအကျဉ်းကျခံထားရတယ်ပေါ့နော်ဆိုတော့ကစစ်ကောင်စီရဲ့ဒီလိုဖိနှိပ်မှုတွေလူငယ်တွေပေါ်သူတို့ဟိုပြစ်မှတ်ထားပြီးတော့ဖိနှိပ်တဲ့ဟာတွေကအခုလက်ရှိလူငယ်တွေရဲ့လှုပ်ရှားမှုတွေတိုင်းပြည်ကိုဒီမိုကရေစီပြန်ပြီးတော့တည်ဆောက်မှာတွေပဲဖြစ်ဖြစ်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေအပေါ်မှာဒီလိုဖိနှိပ်မှုတွေကဘယ်လိုတက်ရောက်မှုတွေရှိလဲရှင
်ကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တို့2000ခုကာလကလည်းဒီလိုပဲလူငယ်တွေပါကြတယ်ပေါ့နော်အဲ့ဒီမှာကဟိုဖိနှိပ်မှုပေါ်တက်ရောက်မှုလို့ပြောရင်တော့ဟိုရှင်တော့ဆိုလို့ရှိရင်တနက်တန်တစ်ချက်ကဆယ်စုနှစ်နှစ်စုစာလောက်အတန်တိတ်သွားတတ်တယ်ပေါ့2000ခုကာလနဲ့နှိုင်းရှင်ပြီးပြောရင်ကျွန်တော်အဲ့တုန်းကလည်းလူငယ်တွေပါခဲ့တာပဲเนาะအဲ့တော့စက်တင်ဘာလ17ရက်နေ့ကနေ26ရက်နေ့ဒီဆန္ဒပြဝင်ရခဲ့တယ်ဒါပေမဲ့လို့26ရက်နေ့မှာအဒီသွေးမြေကြားတဲ့ပြစ်ခတ်နိုင်မှုဖြစ်ပြီးနောက်ပိုင်းမှာအားလုံးကသူတို့ရဲ့နာဝတနာဖာခေကစကားနဲ့နေဖို့ပြည်ပြောင်းမှုတိဆောက်နိုင်ခဲ့သူတို့ထိန်းနိုင်ခဲ့တယ်ပေါ့ဗျာဒီဘက်မှာကြတော့နှစ်နှစ်တာကာလအတွင်းမှာတနက်တွေနဲ့ပြစ်လိုက်တယ်ဒါပေမဲ့လို့ အဲ့ဒီဟာကသူတို့ငြိမ်ဝှေ့ပြည်ဟာမှုမထိနိုင်မဲနဲ့လူငယ်တွေကလုံးဝပထမတော့သူတို့ဟိုဒီသွေးအေးသွားမလားဆိုပြီးထင်တယ်ပေါ့နော်သွေးမအေးသွားဘူးနောက်တစ်ခါသွေးကြောင်သွားမလားလို့ထင်တယ်သွေးမကြောင်သွားဘူးတစ်ခါထပ်ပြီးတော့ဘာထပ်လို့လဲသွေးကွဲအောင်ထပ်ပြီးဖန်တီးတယ်အဲ့တော့သွေးမကွဲအောင်လို့အခုချိန်မှာဒီဒေါ်လာကြီးကိုခံချက်ညီညီနဲ့ပဲဆက်ပြီးတော့ဟိုကျွန်တော်မြင်တယ်ဟိုသူ့ရဲ့မျက်နှာသာပေါင်းတော့ကနေပြီးတော့ဟိုတရွေ့ရွေ့နဲ့တွားနေတယ်လို့တော့မြင်တယ်အဲ့အတွက်ကြောင့်ဟိုအဲ့ဒီအပေါ်မှာတုံလူငယ်တွေရဲ့တုံ့ပြန်မှုဒီလုံးဝသွေးမအေးသွားတာအသွေးမကြောင်သွားတာကိုကျွန်တော်ရှင်းရှင်းလင်းလင်းမြင်ရတယ်။ဘာကြောင့်လဲဆိုတော့ကိုရတာဆန္ဒပြပွဲတွေဖြစ်ပြီးတော့ဖြစ်ခတ်ဖြိုခွင်းခံခဲ့ရတဲ့2000ကျွန်ဒေါ်လာရေးနဲ့ဒီဘက်ကနှစ်နှစ်တာအထိကိုဒေါ်လာရေးကအဆင့်တစ်ခုပြီးတစ်ခုတက်လန်းနေတဲ့ဒီလူလူရဲ့တုံ့ပြန်အားကြီးပေါ့လူငယ်တို့ရဲ့တုံ့ပြန်အားကြီးကအလွန်အင်မတန်မှကြီးမားပြီးတော့ဒါဟာကျွန်တော်မြင်တယ်ဒေါ်လာရေးရဲ့အောင်မြင်အောင်မြင်ကြောင်းရဲ့ဒါဟိုတော့ချက်လို့လည်းမြင်တယ်ပေါ့နော်အဲ့လိုမျိုးလည်းကျွန်တော်မြင်နေရနောက်တစ်ချက်ကမြို့ဒေါ်လာရေးမှာဟိုတော်လန်ရဲ့အောင်ချင်းတရားဘာလဲလို့ကျွန်တော်အနေနဲ့ပြောရင်ပူချင်းစာတရားပဲတစ်ချိန်တုန်းကဟိုမြို့ပေါ်မှာနေတဲ့လူငယ်တော်များများဟာတိုင်းရင်းသားဒေသတွေမှာဖြစ်တာရခိုင်ဒေသတွေမှာဖြစ်တဲ့ရက်ဆက်ရန်ကားမှုတွေလိုအင်ဂျာတွေပေါ်မှာရက်ဆက်ရန်ကားမှုတွေသူတို့အနေနဲ့ကတကယ်လို့မထင်ခဲ့ကြဘူးပေါ့နော်တကယ်ကိုကိုတိုင်းခေါင်းတွေကိုပြစ်တက်ခံခဲ့ရတဲ့လမ်းပေါ်တွေမှာကြုံတွေ့ခဲ့ရတဲ့ရန်ကားရက်ဆက်မှုကိုကြုံရတော့မှဒီဒေသတွေမှာတကယ်ဖြစ်ခဲ့ပါလားဆိုပြီးပူချင်းစာတရားကိုရလာအဲ့မှာဘာဖြစ်လာလဲဆိုတော့အတွေးခေါ်အားဖြင့်မှာလူငယ်တွေကပြောင်းလဲသွားတယ်ငါတို့ဟာဒီစနစ်ဆိုးကိုဒီစနစ်ဆိုးရဲ့ဆိုးမွေအားလုံးလွတ်မြောက်ဖို့အတွက်ကအတူတူယုံရမယ်ဆိုတဲ့စိတ်တွေဖြစ်သွားတယ်။ဖိနှိပ်ခံနေရအတူတူပဲဆိုတဲ့ဒီအခြေခံကနေပြီးတော့တော်လန်ရေးမှာတွေးစီမှုတစ်ခုတော့ရသွားတာတော့အမှန်ပဲလို့ကျွန်တော်ယူ
။တစ်ဖက်မှာလည်းစစ်ကောင်စီကဒီရွေးကောက်ပွဲလမ်းကြောင်းကိုချပြထားတယ်။တစ်ဖက်မှာလည်းဒီ CRPH တို့ NUG တို့ကလည်းဒါလက်မခံဘူးဆိုတာကိုလည်းဒါကန့်ကွက်ထားတယ်။ကိုစီတူမောင်တို့လူငယ်လွှတ်တော်အမတ်တဦးအနေနဲ့ကြတော့ပေါ့။ဒီအခုတိုင်းပြည်ရင်ဆိုင်နေရတဲ့အခြေအနေမှာတကယ်ဟိုဖြည့်ရှင်းနိုင်မယ်ပေါ့နော်အဖြစ်နိုင်ဆုံးဖြည့်ရှင်းနိုင်မယ်လမ်းကြောင်းကိုဘယ်လိုမြင်လဲရှင
်ကျွန်တော်မြင်တာကတော့ဟိုရေဦးတော်လိုင်းရဲ့အန်နီမပန်းတိုင်းပေါ့နော်အန်နီမပန်းတိုင်းဘာလဲလို့မြင်တခုတည်းပဲဖက်ဒရယ်ပေါ့ဗျာဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးပေါ့အဲ့တော့ဖက်ဒရယ်ဒီမိုကရေစီလို့ပြောကြတဲ့အခါစေအုပ်စုဘက်ကအချမ်းဖက်စေအုပ်စုဘက်ကပြောတဲ့ဖက်ဒရယ်နဲ့ဒီဘက်တော်လိုင်းအင်အားတို့ကပြောတဲ့ Federal ဟာတိတိတတ်တာကွာခြားတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ Federal ဆိုတာဟာတစုံတဦးတစ်ဖွဲ့တပါတီရဲ့လက်ဝေခံမဟုတ်ဘဲနဲ့တကယ်ငါတို့ဒီပြည်ထောင်စုကိုအတူတူထူထောင်ကြတယ်ဆိုတဲ့စိတ်နဲ့ Coming Together စိတ်နဲ့ပေါ့နော်။ဒီသွားတဲ့ Federal ကိုတိုင်းရင်းသားတွေအားလုံးကလိုချင်တာဖြစ်တယ်။အဲ့တော့ဒီအချိန်မှာကျွန်တော်တို့လိုအပ်နေတာကကျွန်တော်အမြဲပြောတယ်။အဲဒီရွေးကောက်ပွဲဆိုတာဟာလက်ရှိနိုင်ငံရဲ့ပြဿနာဖြစ်ရှင်းနေပြီလည်းမဟုတ်ဘူး။ကျွန်တော်တို့ကဆက်နှစ်ပြောင်းမှုသွားတာအုပ်ချုပ်မှုပြောင်းမှုအတွက်စူးစမ်းနေတယ်ဒီဒေါ်လာရင်းမဟုတ်ဘူးအုပ်ချုပ်မှုပြောင်းမှုအတွက်စူးစမ်းနေတယ်ဒေါ်လာရင်းလို့ရှင်းတယ်လေမိကောက်ပွဲတစ်ခုဝင်လိုက်လို့ရှင်အုပ်ချုပ်မှုပုံစံပြောင်းရမယ်2010ခုနှစ်ကလိုမျိုးဒီအရက်သားအစိုးရတပိုင်းစီအုပ်ချုပ်ရေးနဲ့ဒီဟို uniform တွေပြောင်းတယ်အုပ်ချုပ်မှုပုံစံပြောင်းတော့စနစ်တစ်ခုကိုပြောင်းမှုအတွက်စူးစမ်းတာအဲ့ဒီတော့စနစ်တစ်ခုကိုပြောင်းနေဆိုတာဒီအဲ့ဒီစနစ်ပြောင်းမှုဟာ Federal စနစ်ကိုဆိုလို့ပြောရင် Federal စနစ်ဒီ2008ဖွဲ့စည်းပုံခြေလှမ်းဥပဒေအောက်မှာလုံးဝမရနိုင်တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်2008အောက်က Federal ကိုတော့မပြောဘဲနဲ့ကျွန်တော်တို့ဟာတကယ်စစ်မှန်တဲ့ Federal ကိုရဖို့အတွက်သွားမယ်ဆိုတဲ့နိုင်ငံရေးရည်မှန်းချက်ထားရင်းနဲ့ဒီအခုတိုင်းရင်းသားတွေအားလုံးရောတော်လိုင်းအင်အားစုတွေအားလုံးရောရည်မှန်းချက်ပန်းနိုင်တဲ့အခုအတူတူချီတက်နေတာ
အဲ့တော့ဟိုစစ်ကောင်စီဘက်ကပါဝင်လာဖို့အပိုင်းကိုကြတော့အတက်နိုင်ဆုံးပေါ့နော်အဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ကိုစီတူမောင်တို့ကဘယ်လိုမြင်လဲဘယ်လိုစဉ်းစားထားလဲရှင
်စစ်ကောင်စီဟာလူမှန်နေရာမှာရှိတဲ့လူဖွဲ့ပြီးမှဆိုရင်စစ်တပ်ကမြန်မာပြည်နိုင်ငံရေးမှာပတ်သက်စရာအကြောင်းမရှိပါဘူးစစ်တပ်ဟာကာကွယ်ရေးဆိုတဲ့ခန္ဓာမှာပဲပတ်သက်ရင်းနဲ့တိုင်းပြည်ရဲ့လူမှန်နေရာမှာရှိတဲ့လူဖွဲ့တီတခုကိုတွားမှသာလေကျွန်တော်တို့တိုင်းပြည်ရဲ့ငြိမ်းချမ်းမှာဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာခေတ်ဆက်ဆက်မငြိမ်းချမ်းတဲ့ပြဿနာဟာလူမှန်နေရာမှာမရှိတဲ့လူဖွဲ့တီဖြစ်နေလို့ပဲယူနီဖောင်းအနေနဲ့ဝင်ထိုင်နေတဲ့လွတ်တော်ကြီးစစ်စစ်ယူနီဖောင်းအနေနဲ့ဟာလာကျဲပွင့်နေကျဲကတ်နေတဲ့စစ်မြေပြင်မဟုတ်တဲ့နေရာမှာလွတ်တော်လူနေရာမျိုးမှာလာဝင်ထိုင်နေတဲ့လူဖွဲ့တီမဖြစ်ဖို့လိုအပ်တယ်အဲ့တဲ့ကြောင့်အနာဂတ်မြန်မာပြည်ရဲ့နိုင်ငံရေးမှာစစ်တပ်ဆိုတဲ့ institution တီနိုင်ငံရေးဆိုတဲ့အာဏာဆိုတဲ့နိုင်ငံရေးတဲ့မှာပါဝင်မှုမလိုဘူးအတိုင်းပြည်ကိုဟာလာကာကွယ်ရေးနဲ့ပြည်ပရန်ကာကွယ်ရေးဆိုတဲ့ကဏ္ဍမှာသူတို့ပါဝင်ရင်းနဲ့မှာတကယ့်ကိုလူမှန်နေရာမှာရှိတဲ့လူဖွဲ့တီတခုပြန်လဲထူထောင်ရတာလေကျွန်တော်တိုင်းပြည်အတွက်ဖြည့်ရှင်းရမယ်အဖြစ်တခု
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီတူမောင်အခုလိုအချိန်ပေးပြီးတော့ VOA မြန်မာပိုင်းကိုဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမဟောင်းချင်းနိုင်ပါ
ဒီရေအမေရိကန်အတန်းကနေ ဇန်နဝါရီ30တနင်္လာမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ3249တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။အခုဆက်လက်ပြီးတော့ကြံရှိနေသေးတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ပထမအဆုံးအနေနဲ့ NRD အစိုးရလက်ထက်မှာမြန်မာစီးပွားရေးကြာဆင်းခဲ့ပေမဲ့စစ်ကောင်စီလက်ထက်မှာတော့နိုင်ငံစီးပွားရေးကတိုးတက်လာတယ်လို့အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌကဆိုပါတယ်။ဘလောက်ထိထောက်ထားခိုင်လုံပါတလေကပ္ပမြမမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကပ္ပမြမမီဒီယာမြင်ကွင်းကန်တာကနေ NLD အစိုးရလက်ထက်မှာစီးပွားရေးကြဆင်းပြီးစစ်တပ်ကအာဏာသိမ်းပြီးနောက်စီးပွားရေးပိုတိုးတက်လာတယ်လို့ငါစကားနွားရပြောတဲ့စစ်ကောင်စီဥက္ကဋ္ဌအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံတကာပိတ်ဆို့အရေးယူမှုတွေခံနေရပြီးအကြမ်းဖက်ပဋိပက္ခတွေပြင်းထန်နေတဲ့အတွက်စီးပွားရေးထိုးကျနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကနောက်ပြန်ဆုတ်ပေးပြီးအရင်ရှင်းရှိတဲ့ခေါင်းဆောင်တွေကတိုင်းပြည်ကိုဦးဆောင်권ပေးဖို့မြန်မာစစ်တပ်အနေနဲ့စဉ်းစားသင့်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ပင်လယ်ပြင်နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းတဦးလည်းဖြစ်တဲ့ဝန်ကြီးလူဟတ်ပန်ဂျီတန်က2023ဇန်နဝါရီလ18ရက်နေ့ကဆွစ်ဇာလန်နိုင်ငံဒါဘိုစ်မြို့ကမ္ဘာစီးပွားရေးညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့ကြောင်း VOA သတင်းမှာဖော်ပြထားတာတွေ့ရပါတယ်အင်ဒိုနီးရှားဝန်ကြီးကစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်မြန်မာစီးပွားရေးထိုးကျသွားတယ်လို့ဆိုပါတယ်ထို့အတူကမ္ဘာဘဏ်ကလည်း2021မှာမြန်မာစီးပွားရေးဟာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။ဆီယာနာသိမ်းပြီးနောက်ပိုင်းမြန်မာလူဦးရေရဲ့40ရာခိုင်နှုန်းဟာဆင်းရဲမွဲတေသူတွေအဖြစ်နေထိုင်နေကြရတယ်လို့မြန်မာစီးပွားရေးစောင့်ကြည့်လေ့လာရေးအစည်းအဝေးခန်းစားမှာဖော်ပြပါတယ်။ကမ္ဘာလုံသမားအဖွဲ့ချုပ် ILO ကလည်း2021မှာအထည်ချုပ်လုပ်ငန်းကအလုပ်အကိုင်2,500အပအဝင်အလုပ်အကိုင် 1.6 တန်းဆုံးကျုံခဲ့တယ်လို့ဆိုထားပါတယ်။
ဒါပေမဲ့အာနာသိန်းစစ်ကောင်စီဥက္ကဋ္ဌပူဇော်မှုကြီးမေအောင်လိုင်ကတော့အာနာသိန်းတာနိုင်ငံစီးပွားရေးကိုမထိခိုက်ဘူး NLD အစိုးရလက်ထက်မှာစီးပွားရေးကျဆင်းခဲ့ပြီးသူဦးဆောင်တဲ့စစ်ကောင်စီလက်ထက်မှာစီးပွားရေးတိုးတက်လာတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကပြုလုပ်တဲ့စစ်ကောင်စီအစည်းအဝေးမှာပြောကြားတဲ့အကြောင်းမြန်မာနောက်သတင်းမှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဥက္ကဋ္ဌကစစ်တပ်ကအာဏာမသိမ်းပြီး NLD အစိုးရလက်ထက်မှာမြမစီးပွားရေးက 9.9 ရာခိုင်နှုန်းကျဆင်းခဲ့ကြောင်းဒါပေမဲ့အာဏာသိမ်းပြီးပထမ6လပတ်အတွင်းမှာ 2.4 ရာခိုင်နှုန်းစီးပွားရေးတိုးတက်လာကြောင်းအနောက် 9.9 ရာခိုင်နှုန်းကနေအပေါင်း 2.4 ရာခိုင်နှုန်းဖြစ်လာတာမို့2021-2022ဘဏ္ဍာရေးနှစ်မှာစီးပွားရေးတိုးတက်နှုန်းဟာ8ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်စစ်ကောင်စီဥက္ကဋ္ဌရဲ့ပြောကြားချက်ဟာအံ့ဩစရာကောင်းသလိုငါစကားနွားရအပြောမျိုးလို့ဆိုရမှာပါ။ရှယ်ယာခိုင်နှုန်းဆိုတာဘယ်လိုကိန်းဂဏန်းတွေအခြေခံပြီးဘယ်လိုတွက်ချက်တယ်ဆိုတာမေးခွန်းထုတ်စရာပါ။စစ်ကောင်စီဥက္ကဋ္ဌက NLD အစိုးရလက်ထက်မှာ 9.9 ရာခိုင်နှုန်းစီးပွားရေးကျဆင်းခဲ့တယ်ဆိုတော့လေကမ္ဘာ့ဘဏ်အစည်းအဝေးခန်းစာတွေကတော့ NLD အစိုးရလက်ထက် 2016-2019 ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်နှုန်းဟာ 6.9 ရာခိုင်နှုန်းရှိခဲ့ပြီးကိုဗစ်ကပ်ဘေးကာလအတွင်းဖြစ်တဲ့2020ခုနှစ်မှာ 6.4 ရာခိုင်နှုန်းဝင်ကျင်ရှိခဲ့တယ်လို့ဆိုပါတယ်
။ဒါအပြင်ကမ္ဘာဘဏ်ကကိုဗစ်ကပ်ရောဂါရဲ့အကျိုးသက်ရောက်မှုနဲ့အတူစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာစီးပွားရေးအခြေအနေဟာကျဆင်းသွားတာဖြစ်တယ်လို့မှတ်ချက်ပေးထားပါတယ်။ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရထံကအာဏာသိမ်းတဲ့အတွက်စစ်ကောင်စီကိုအမေရိကန်၊ဥရောပသမဂ္ဂ၊ကနေဒါ၊အင်္ဂလန်ဩစတြေးလျအစရှိတဲ့နိုင်ငံကြီးတွေကစီးပွားရေးပိတ်ဆို့တံခတ်အရေးယူထားတာပါထို့အတူနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးအဖွဲ့ FATF ကလည်းမြန်မာနိုင်ငံကိုနာမည်ပြည့်စင်းထည့်သွင်းအရေးယူထားပါတယ်နိုင်ငံတွင်းမှာလည်းလျှက်စင်ပြီးပုံမှန်မရလို့စက်မှုဇုံတွေအပြည့်အဝမလဲပတ်နိုင်ပါဘူးထို့အတူဘဏ်တွေဟာလည်းကန့်သတ်ချက်များစွာနဲ့ပါဘဏ်အငွေတွေကိုလိုသလောက်ထုတ်မရတာ စစ်ကောင်စီကငွေလဲနှုန်းကိုပုံသေးတတ်မှတ်ပြီးဒေါ်လာဝင်ငွေအားလုံးစစ်ကောင်စီဘိုဟုဘဏ်ကတတ်မှတ်ငွေလဲနှုန်းနဲ့လဲလှယ်သိမ်းဆည်းကြတွေဟာစီးပွားရေးလုံဆောင်ချက်တွေကိုထိခိုက်ပျက်စီးစေတယ်ဆိုတာဘယ်လိုမှညင်းလို့မရတဲ့အချက်တွေပါဒီလိုအခြေအနေမျိုးမှာစီးပွားရေးတိုးတက်နေပါတယ်လို့ပြောတာဟာအပေါ်စားဟာတာတပုတ်နားထောင်ရတယ်လို့ပါပဲ
စီးပွားရေးလုပ်ငန်းတွေကပို့ကုန်သွင်းကုန်ခဏကိုပဲကြည့်ရအောင်ပါနိုင်ငံသားတင်မှုကုန်ကရရတဲ့ဒေါ်လာဝင်ရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဘဟုဘဏ်ကတော်တော်လာကိုပထမထောင်းရှိရ90ကျပ်နောက်ပိုင်းမှာ2100ကျပ်ဈေးနှုန်းနဲ့လဲလှယ်သိမ်းယူပါတယ်ကျန်တဲ့35ရာခိုင်နှုန်းကိုသာပို့ကုန်လုပ်ငန်းရှင်ကရရှိပါတယ်အကျိုးဆက်ကတော့ပြည်တွင်းမှာသွင်းကုန်တွေကျဆင်းကကုန်စီရှားပါးပြတ်လပ်
Google the Mari Abia. Dola nebe yaya. No, yuan nebe yaya. Banebe yaya. Through yaya, Google win we ye. Chosen ayak I know. Sick on CC. Through tamatare no ne. Twin be yare. No, Biba Google the Mar. Jane, don't ayak I know. Ziwe tama yaya zine yang bobia. Or sick on ziga. Through si yalare. No. The Biba Pogo when we a Chosen Ayaga in One Anima, Sadonzi Donedu, Sadonzi Donedu, Siwa Donedu, through a dollar pian yambi. The Domioma a pa, no, Janet Dungoni, who Dungene, so you know, that Dungo the Ma, Ziguete, Yaulare, Donzan Ayaga in One, Lightway Bobia, Europe Pome, so in, no Lorose, my time be my Siwa, Lepan, Nire Ponsanga. Bowman, see why ye ya bonesam a hopeful. O ocho ye ya choke be lay it, bonesam you penny. Lebon lay nigga. O bowman lay bubble, ma hote kajaro ya. O mamulene better na babe, jonjo mono, jon lying. A red goo, o come out come up, pinine a chinny mule, a chinny mule, general, pionine up, ya.
The gaggo, come out come up, chinny. Pajang Lesuro, Dwingon Lansing Shout Eka, Gondo Yenetem Bibau, Boban Quimbu Jeba, Tajuabare, Dwin Lare Gombu Sidriga, Yangon Segan Yau Navy, Dabi Me, Dwingon Lansing up Boban Martini, Nalajo Giantle, Segan Yau Bu Sidriga, Dinkaya B, Lila Bukaya 90, Sure, Chinigo, Dwingon the Mari, Yensaini Jayaraba, Dajang Le, Sigon Sigo, Indonesia Benle Binet. Yeni Mona Musaya Wunji, Luhat Banji Danga. A soya nea raima, Sitaga Luri nea you choke and habi, Eri Luriga, a yi chemishi usoye, Papilu, the Maralo be usauni o malelu, Megon Tokera, Nema, Pijauma, Kamia.
Kujaragara P twin 19 said there. Kabam yama, medium yingwim pibara, come ya.
Siana de Nenida gala drain. Yamananga ye, siwa ye, Lumu ye, chinirine. Kula the maga bawe, Nangaraya, don't be a moo. Sare gana like a two season ago. January la, Nasa kuya nigani. February la, choyani tea, dinsa bima pibare.
Akusala Bido, ISP, Yamaye, Mingwinje, Masuganago, Densepiba, me. Mahabuana Lila Institute, ISP got Tidaba, Mingwinje, Masuma, Anna, they be Nanito, Gala, Adrin Lenaga, Pripradu, Echa, a sound with Michio Canada, a chain irigu, a chebu Bido, Pinecha, Densetava, come ya.
Being at a name, knowing by Lagane, Kune January Lawati, Nanga Tawanga, Ne Sao, Nataniba, Michu Piasi, Kangayavari. Sayana, they move alone, Nanita Niba Gala, Dwema, Nanga and Michu Piasi, Kangare, Ne Sao, Malam Kurangjo, Shigavari. Eddie Tega, those are Tong Yaganoa, Big at Nalagwe, Dwema, Chikeraba. Big at a name, Dizima de la Mabe, Ne Sao, Shitong Shiajo, Michu Kangayabi. ပြီးခဲ့တဲ့နှစ်လခွဲအတွင်းစကိုင်းတိုင်းမှာမီးရှို့ဖျက်ဆီးခံရတာတွေက60ရာခိုင်နှုန်းကျော်အထိမြင့်တက်လာခဲ့ပါတယ်။နှစ်နှစ်တာနီးပါးကာလအတွင်းစကိုင်းတိုင်းမှာနေအိမ်အဆောက်အုံပေါင်း 4,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ထူးခြားချက်ကတော့ပြီးခဲ့တဲ့နှစ်လအတွင်းမှာနေအိမ် 16,000 ကျော်ဆုံးရှုံးခဲ့တာပါ။ဒါဟာအရင်မီးရှို့ဖျက်ဆီးခံခဲ့ရတဲ့ပမာဏရဲ့60ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။မြို့နယ်အလိုက်မီးရှို့ဖျက်ဆီးခံရတာတွေကိုကြည့်ရင်တပင်းမြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။နှစ်နှစ်တာနီးပါးကာလအတွင်းမြို့နယ်ပေါင်း63ခုကနေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းတပရင်မြို့နယ်မှာနေအိမ်အဆောက်အုံ 9,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကရွှေဘိုမြို့နယ်မှာဖြစ်ပြီးအရေအတွက်အားဖြင့် 4,600 ကျော်ဆုံးရှုံးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်လခွဲအတွင်းမှာမီးရှို့ဖျက်ဆီးခံရတဲ့မြို့နယ်အသစ်တွေတိုးလာခဲ့ပါတယ်။အရင်ကမီးရှို့ဖျက်ဆီးခံရတာမရှိခဲ့တဲ့မြို့နယ်10ခုကနေအိမ်အဆောက်အုံ600ကျော်ဖျက်ဆီးဆုံးရှုံးခဲ့ပါဗါတယ်။အဲ့ဒီထဲကမန္တလေးတိုင်းမြင်းကြံမြို့နယ်မှာအများဆုံးဖြစ်ပြီးနေအိမ်အဆောက်အုံ300ကျော်မီးရှို့ခံခဲ့ရပါဗါတယ
်။ဘီဝါနဲ့လေးလာရေး Institute ISP မြန်မာရဲ့အချက်အလက်အခြေပြုတင်ဆက်မှုဖြစ်ပါတယ်အခုဆက်လက်ပြီးဆက်လက်တင်ဆက်ပေးမယ့်သတင်းပတ်စဉ်ကဏ္ဍကတော့ VOA မြန်မာပိုင်းကတောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးတော့မအေးတန်တာကျော်စူးစီးတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြည့်ရှုကြအောင်ပါခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။သတင်းချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့မြက်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့တော်ရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE တဲ့။သတင်းတင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းတော်သားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါတယ်။တိုင်းရင်းဝင်အစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့တော်ရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ချိန် live ပြီးသွားရင်လည်းဒုတိယအချိန် recording video တွေပြန်တင်ပေးပါအောင် VOA VOA ကိုအဖေတို့လက်ထက်ခတဲ့ကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရဲ့တော်ရရှင်ပြောထားတဲ့အထဲမှာတိုင်းရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါရဲ့နော်ဒါမဲ့တစ်ခါတလေသူတို့ဆက်သွယ်ရေးစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားတိုင်းရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတိုင်းရိုက်မထွက်သွားဘူးဖြစ်တတ်ပါရဲ့ဒါဆိုရင်ကျမတို့ကတိုင်းရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ show ကိုပြန်ပြီးတင်ပေးပါရဲ့ဒါမှမဟုတ်လေဒီနားဆင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားဆင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာ Internet စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ် နောက်ထပ်ကိုပိုင်မြင်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်
။မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကိုလည်းပြောချင်ပါတယ်။အထူးသဖြင့်ကုလကူပါလူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတငယ်တွေကိုတန်ဖိုးထားပါလို့ရုပ်ရှင်တွေကလူတည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်သန်မလာနိုင်တော့ပါဘူး။စစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းညင်နိုင်ဖမ်းလုချင်နိုင်လုတတ်ချင်တယ်လို့တတ်တနက်ဖြားကဥပဒေနဲ့ချင်းတယ်လို့ကြမ်းဖက်နေကြတာတသက်ပေါင်းများစွာလည်းရှိနေပြီကျွန်တော်တို့ဦးတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းဝရမ်းရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စေရမှာပါဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုပ်တပ်သားတွေကိုလည်းပြောကြည့်ပါလေအမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲလက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်ချီးနှီးပါပဲဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့နိုင်ငံဗန္ဓာတွေမပြုံးတိရလျောင်လူသားရေးမြစ်တွေမပြုံးတိရလျောင်အထူးဖြင့်လူပတ်ဝန်းကျင်ကြီးမပြည့်စုံမပြုံးတိရလျောင်ပြောတာပါဗျာမြန်မာပြည်အများဆုံးငြင်းညံ့ပါစေ
ဒီလိုဆိုရင်တော့အရင်နှစ်နဲ့အားလုံးရဲ့ဗန်းနိုင်လွတ်လပ်မျှတတဲ့စစ်မှန်တဲ့စီကဲဥရေပေါင်းတွင်ကငြင်းငြင်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်က PS ဆိုင်ကနေပြီးတော့ VOA စီစဉ်တွေကိုအားပေးနေတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်သူရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့ဇာကားလေးပြောပြပေးချင်ပါတယ်အားလုံးယောဂါဘေးစစ်ဘေးတဘာဝဘေးတို့ကနေကင်းဝေးကြပါစေတဲ့တောင်းတဲ့ဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့အဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ရေကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နီးလန်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်းထင်မြင်ယူဆချက်ဖြစ်ပါရဲ့နော်မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့လူသမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြီးပါ VOE ။မြမရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်။ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
။ဒါကအခုလက်တလောရေးထားတဲ့စာဖြစ်ပါတယ်။ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရဘဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်းနေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားချင်ပါတယ် CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတူဦးပါခင်ဗျာရက်တွေလည်းကြာလာခဲ့ပါပြီနှစ်တောင်မှကျော်လာခဲ့ပါပြီကျွန်တော်တို့မိရထား CDM တွေကိုပြစ်ထားကြတယ်ဘာတွေလုပ်နေကြလဲဘယ်လိုစားနေကြလဲတစ်ချက်လေးတော့မေးဖို့မရကြပါဘူးကိုယ့်အဖွဲ့တွေမေးလိုက်ပြန်တော့လဲအစင်မပြေတဲ့လူတွေကြီးပါပဲဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူးလုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်တချို့ဆိုရင်တေကုန်ကြပါပြီဘာနဲ့နာကြီးမှလည်းမရကြပါဘူးအတော်လေးအခက်တွေ့နေရပါတယ
်စစ်အာဏာသိမ်းမှုကိုအကြမ်းမဖက် CDM နည်းနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လှန်ရေးအတွန်းရှည်လာပြီးတဲ့အခါမှာဘလို့အကြက်တဲတွေနဲ့ဂျုံတွေးနေရလဲဆိုတာကိုသူရေးလာတာပါဒီလိုမျိုးစာဝတ်နေရေးကြက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့ online ကလိင်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သောရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီး online ပေါ်ကချင်းငွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လည်နေပါတယ်တဲ့ဒါရီအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်ရှင်ပိုကောင်းတဲ့မနှက်ဖြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရတာပါဆက်လက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အမေရိကန်မှာအကြီးဆုံးပီဇာကင်ညာနိုင်ငံမှာအမျိုးသမီးကကြောင်အကောင်600မွေးထားတာအဲ့ဒီလိုထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကဘာအကြီးဆုံးပီဇာကြီးတစ်ခုဖန်တီးပြခဲ့ပါတယ်ပီဗီယာအချက်ပေ14000ပတ်လည်ရှိတဲ့အယာမပီဇာကြီးကိုအချက်ရေ68000ကျော်ရအောင်လှိဖြက်မှာဖြစ်တယ်လို့ဒီပီဇာကိုဖန်တီးခဲ့တဲ့ Pizza Hut ကုမ္ပဏီဥက္ကဋ္ဌ David Grave ကပြောပါရယ် Los Angeles Convention Center ကုန်စည်ပြပွဲကျင်းပတဲ့နေရာမှာဖန်တီးခဲ့ကြတာဖြစ်ပြီးတော့ New York Style ပီဇာကြီးကိုလူအယောက်20လောက်ကဝိုင်းဝန်းဖန်တီးခဲ့ကြတာပါ Pepperoni နဲ့ Cheese ပါဝင်တဲ့ပီဇာအဝိုင်းကြီးကိုဖန်တီးဖို့အတွက်ကိုတော့အထဲမှာ4000ကျုံပြားလေးတွေကိုဆက်ဆက်ဖန်တီးထားတာဖြစ်ပြီးအဲ့ဒီကျုံပြားလေးတွေပေါ်မှာခရမ်းကျင်သည့်အနှစ်တွေကိုတုံလင်းကြပါတယ်။အဲ့နောက်မီးအပူပေးဆက်တက်ဆင်ထားတဲ့လှဲနဲ့ပီဇာတွေကိုလိုက်ပြီးတော့ဖုတ်ပေးရတာပါ။လက်ရ3ရက်လောက်ကြိုတင်စီစဉ်ခဲ့ရပြီးစံချိန်ချိုးပြီးသွားတဲ့အတွက်ပီဇာတွေအားလုံးကိုဒေသထဲမှာရှိတဲ့အစားအသောက်မျှဝေပေးတဲ့ Pride အဖွဲ့တွေကိုလှူဒန်းခဲ့ပါတယ်ရှင်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်စင်ဂျေဘုံအရက်မှာအမျိုးသမီးတို့ဟာသူ့အိမ်မှာကြောင်အကောင်600လောက်မွေးထားပါဗျ။အသက်52နှစ်ရှိပြီဖြစ်တဲ့ Rachel ကပွေးဟာသူ့ရဲ့အိမ်ခန်း၄ခန်းပါတဲ့အိမ်ကိုကြောင်ဂေဟာအဖြစ်2020ခုနှစ်မှာပြောင်းလဲခဲ့တာပါ။အိန္ဒိယနိုင်ငံမှာယောဂသွားထိုင်ရင်းနဲ့အခုလိုကြောင်တွေကိုခေါ်ဆောင်လျှောက်ထားဖို့အတွက်စိတ်ကူးရခဲ့တာဖြစ်ပြီးတော့သူ့ကိုအခုချိန်မှာတော့ကြောင်အမျိုးသမီးအဖြစ်လူသိများနေပါပြီ။သူဟာကလေး9ယောက်ရဲ့မိခင်လည်းဖြစ်ပြီးတော့ကြောင်ချစ်တတ်တဲ့သူ့ကလေးတွေကလည်းအခုလိုကြောင်တွေမွေးထားတာကိုထောက်ခံတယ်လို့ပြောပါတယ်။သူ့အိမ်ရဲ့နေရာ95ရာခိုင်နှုန်းကိုကြောင်တွေအတွက်ပေးထားပြီးကြောချစရာနေရာတစ်နေရာရှိရင်ရပါပြီလို့ကပွေးကပြောပါတယ်။သူဟာလမ်းဘေးမှာစောင့်ရှောက်ဖို့လိုအပ်နေတဲ့ကြောင်တွေကိုအိမ်ခေါ်လာပြီးဆေးကုပေးတာစောင့်ရှောက်တာတွေလုပ်ထားပြီးတော့မွေးစားခြင်းနဲ့သူတွေရှိရင်လည်းပေးမွေးတာပါ။ကြောင်တွေများလာတာကြောင့်ဆောင်လျှောက်ဖို့ကုန်ကြစည်တွေများလာပေမဲ့လည်းသူကတော့ဆက်လုပ်နေပြီးမိသားစုတွေရှိကနေငွေကြေးနဲ့ပစ္စည်းအထောက်ပံ့တွေလည်းရတယ်လို့သူကပြောပါတယ်ခင်ဗျာ
တောင်ဆောင်တွေနဲ့ဒေါ်လန်တွေမှာအလန်တိုင်တွေလိုက်ထိပ်ပြီးပြန်ရတဲ့ဗြိတိန်အမှတ်ပေးကားပြိုင်ပွဲ
British Sporting Triad တခုအကြောင်းကိုတင်ပြပါမယ်။ပုံမှန်ကားပြိုင်ပွဲတွေလိုအစစ်မြေကားတွေနဲ့အမြန်ပြန်ရတာမဟုတ်ပဲလူနှစ်ယောက်စီးကားလေးတွေနဲ့အလန်တိုင်လေးတွေစီကိုအရောက်သွားပြီးအမှတ်ယူရတာပါ။အလန်တိုင်များများစီကိုရောက်ရင်တော့အမှတ်များများရမှာဖြစ်ပြီးနည်းရင်တော့အမှတ်နည်းနည်းပဲရမှာပါ။အလန်တိုင်ကတောင်ဆောင်နေရာတွေမှာ12တိုင်ရှိတာဖြစ်ပြီးအဲ့ဒီနေရာအကုန်လုံးရောက်ဖို့အတွက်ဘယ်လိုနည်းလမ်းတွေကအသင့်တော်ဆုံးဖြစ်မလဲဆိုတာကိုမောင်းလေသူတွေကဆုံးဖြတ်ရပါတယ်။ကောက်တီးရိုက်ပြိုင်ပွဲအသေးလေးလိုပဲပြိုင်ပွဲဝင်သူတွေကတောင်ဆောင်တွေကိုပြိုင်ပွဲမစခင်ကြိုကြည့်ထားရပြီးအဲ့ဒီနေရာတွေကိုမောင်းရတာကပဟေလိအယုတ်ကလေးတွေဆက်ရတယ်လို့ပဲလို့ဒီကားပြိုင်ပွဲကျင်းပရေးဥက္ကဋ္ဌကပြောပါတယ်။ဒီပြိုင်ပွဲမှာတော့ခွန်ဝဲဒေသက Thomas Bricknell နဲ့သူ့ရဲ့ခီးသည် Lester Smith တို့က18မှတ်အသားနဲ့အနိုင်ရသွားပါတယ်ရှင
်။ပြီးခဲ့တဲ့အပတ်တွင်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံအပါအဝင်အာရှတိုက်အလဲပိုင်းဒေသတော်တော်များများမှာပြင်းထန်တဲ့အေးအေးဒဏ်ကိုကြုံခဲ့ရပါတယ်။ကမ္ဘာအေးအေးဆုံးမြို့လို့လူသိများတဲ့ Siberia ဒေသက Yakutsk မြို့မှာအပူချိန်အနှုတ် 50 degree Celsius ထိကျဆင်းခဲ့ပြီးတော့တရုတ်နိုင်ငံမြောက်ဖက်ဆုံးကမိုးဟေးမြို့မှာဆိုရင်လေနှစ်90အတွင်းအေးအေးဆုံးစံချိန်ဖြစ်တဲ့အနှုတ် 53 ဒီဂရီဆယ်လ်စီယပ်အထိကျဆင်းခဲ့ပါတယ်။အဲ့ဒီအေးအေးဟာဘလောက်အေးသလဲဆိုတာကိုပြသဖို့အတွက်တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဒေသခံသတင်းသမားတဦးဟာကြဲဥတလုံးကိုခွဲပြီးခေါ်ပြားပေါ်တင်ပြခဲ့တာမှာကြဲဥကစက္ကန့်ပိုင်းအတွင်းချက်ချင်းခဲသွားခဲ့ပါတယ်။ရုရှားကယာကူတက်စ်ဒေသကလူတွေဆိုရင်လေအပြင်ထွက်ဖို့အတွက်အနွေးတဲ့အထက်ထက်ဂေါ်ဘီတုတ်လိုပဲဝေထားရပြီးတော့ဈေးမှရောင်းတဲ့ငါးတွေဆိုရင်လေရေခဲရိုက်စရာမလိုပဲအပြင်မှာဒီအတိုင်းပဲထားပြီးရောင်းနိုင်ပါတယ်အာဖဂန်နစ္စတန်မှာဆိုရင်လေအေးခဲလွန်းတာကြောင့်အနည်းဆုံးလူ124ယောက်သေဆုံးခဲ့ရပြီး24နိုင်အတွင်းနှင်း36လက်မှကျခဲ့တဲ့ဂျပန်နိုင်ငံကမနီဝါမြို့မှာလည်းလူတဦးသေဆုံးခဲ့ပြီးတခြားသေဆုံးမှုနှစ်ခုမှာလည်းနှင်းမုန်တိုင်းနဲ့ဆက်ဆက်မှုရှိလားဆိုပြီးစစ်ဆေးနေကြပါတယ်အခုလိုပြင်းထန်တဲ့အေးအေးဒဏ်ကိုဇန်နဝါရီလ26ရက်နေ့အထိခံစားခဲ့ရတာပါခင်ဗျာ
။သူကြားဆံပြသတင်းတွေကိုနားဆင်ကြည့်ရှုကြရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပဲ
။ယူကရိန်းနိုင်ငံဒွန်ညက်ဒေသရှိပိုင်းနယ်မြေတစ်ခုကိုထိ ंछ ထားလိုက်တဲ့အကြောင်းယူကရိန်းနဲ့ရုရှားတပ်တွေကတင်းငွေတွေနဲ့မှာအပြန်အလှန်ပြောဆိုနေပါတယ်။ဘလာဟိုဒန်နဲ့ရွာကိုထိ ंछ ထားလိုက်တဲ့အကြောင်းဝဂနာရုရှားကြီးစားတပ်ဖွဲ့ကပြောဆိုထားသလိုယူကရိန်းစစ်တပ်ဘက်ကလည်းတိုက်ခိုက်မှုကိုကူးကန်တွန်းလှန်နိုင်ခဲ့တယ်ဆိုပြီးပြောဆိုနေတာပါ။ဒွန်ညက်ဒေသတွေကတခြားနယ်မြေ73ခုမှာလည်းရုရှားတပ်တွေကိုတွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောဆိုထားပါတယ်။ယူကရိန်းတွေဂျာမနီနိုင်ငံကဂျက်တိုက်လေယာဉ်တွေပေးပို့မှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ်ဟောလက်ရှော့ကထပ်လောင်းပြောကြားလိုက်ပါတယ်။ရုရှားကျူးကျော်မှုကိုတွန်းလှန်နိုင်မှုအနောက်နိုင်ငံတွေကအစ်မြေလက်နက်တွေအကူအညီပေးကြဖို့ယူကရိန်းကထပ်မံတောင်းခံနေချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။အီရန်နိုင်ငံလည်းပဲအစ်ဖာမျိုးကကာဝေးပစ္စည်းစေယုံကိုဘုံတက်ဆင်ထားတဲ့ဝေထင်းတုံးနဲ့တက်ကက်ခံရတာကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့တင်းနင်းကွန်းတွေနဲ့မှာအီရန်အာဏာပိုင်တွေကအတည်ပြုပြောဆိုလိုက်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာရုပ်သံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနက်အဗ်ဒူရာမန်ဇူဘဲအတာရတ်တို့ဖြစ်ကြပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အသွေအသွေကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.